ာပြည်မှာစစ်အာဏာရှင်စနစ်အနည်း20ကျော်အုပ်စိုးပြီးတဲ့အခါမှာစစ်တပ်ကိုယ်စားလှယ်နဲ့အရတားကိုယ်စားလှယ်ပူးတွဲထားတဲ့လွတ်တော်စနစ်ကိုကျင့်သုံးနေပါတယ်။အရတားကိုယ်စားလှယ်တင်မြှောက်ဖို့အတွက်2010နဲ့2015မှာအထွေထွေရွေးကောက်ပွဲကျင်းပပြီး2012နဲ့2019မှာကြားပြရွေးကောက်ပွဲတွေကျင်းပပါတယ်။ပထမအကြိမ်လွတ်တော်ကိုကျန်းဖို့ပါတီခေါင်းဆောင်ပြီးဒုတိယအကြိမ်လွတ်တော်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပါတယ်ပထမအကြိမ်လွတ်တော်ကိုလေ့လာတဲ့စာရန်းကိုပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အီဂါတူက2014မှာထုတ်ဝေဘူးပါတယ်ကိုယ်စားလှယ်တွေရဲ့ပညာအစဉ်အတန်းကိုအဓိကထားလေ့လာပါတယ်မြန်မာပြည်မှာပါလီမန်လွတ်တော်စနစ်တိုးတက်လာပုံကိုရေနော့ဒ်အီဂါတူကပဲလွန်ခဲ့တဲ့မေလမှာစာရန်းတစ်စောင်ထုတ်ပြန်ပါတယ်အေရှားဖောင်ဒေးရှင်းထောက်ပံ့မှုရယူပြီးရေးတဲ့စာရန်းဖြစ်ပါတယ်စစ်ဘုဟောင်းအများဆုံးပါဝင်တဲ့ကျန်းဖို့ပါတီကြီးတဲ့ပထမအကြိမ်လွတ်တော်မှာရော NLD ကြီးစိုးတဲ့ဒုတိယအကြိမ်လွတ်တော်မှာရောဥပဒေပြုတ်ုံနေမှာပဲအုပ်ချုပ်ရေးဌာနရဲ့လုပ်ပုံကံပုံကိုစစ်ဆေးပြီးဝန်ကြီးဌာနတွေဘတ်ဂျက်အသုံးစရိတ်ကိုဖျက်တောက်တာတွေပါလှုပ်လာပါတယ
်။ဒါပေမဲ့ဒီလိုလွတ်ယုံနဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုတ်လွတ်တော်ရဲ့အခမ်းအနားကိုအပြည့်အဝသုံးနိုင်မှုအများကြီးလိုပါသေးတယ်။နှစ်ပေါင်းများစွာစစ်အာဏာရှင်စနစ်ကြီးစိုးပြီးအမိန့်နာခံတဲ့စစ်ဘိုလ်တွေနိုင်ငံရေးလုပ်နေတာကြောင့်လွတ်တော်နှစ်ခုစလုံးမှာအားနည်းချက်တွေရှိနေပါတယ်။အစိုးရအုပ်ချုပ်ရေးရန်တရားနဲ့ရောစစ်တပ်နဲ့ရောတီးခြားကင်းလွတ်တဲ့လွတ်တော်ဝန်ထမ်းစနစ်ကိုအခုတည်းထိမတည်ဆောက်နိုင်သေးပါဘူး။ပထမအကြိမ်လွတ်တော်မှာဥပဒေတွေအများကြီးပြဋ္ဌာန်းနိုင်ပေမဲ့အရေးအသွေးမရှိလို့ပြန်ပြင်ရတာတွေလည်းရှိပါတယ်။NLD အဖွဲ့ချုပ်ကြီးစိုးတဲ့ဒုတိယအကြိမ်လွှတ်တော်ကို2016ဖေဖော်ဝါရီလမှာကျင်းပတော့ပြည်သူ့ဆက်ဆံရေးကိုဦးစားပေးလာပေမဲ့လွှတ်တော်မှာမဆွေးနွေးတာတွေရှိလာပါတယ
်။အစိုးရကိုအသေးအချာစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ရင်းနော့အာဂတူးကဆိုပါတယ်။အစိုးရကိုအတိုက်အခံလုပ်ရမယ်လို့ယူဆသူတွေလည်းရှိပါတယ်။လွတ်တော်မှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်းလူမသိတာများပါတယ်။ဒါပေမဲ့တတန်း6နှစ်ကျော်အတွင်းမှာလွတ်တော်စနစ်ပြည်ပြင်းပြင်းဖြစ်လာအောင်ကြိုးစားတာကိုတော့ချီးကျူးထားပါတယ်။စစ်အာဏာရှင်စနစ်ကမွေးထုတ်လိုက်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ပြည်ထောင်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်လွတ်တော်စနစ်အားကောင်းလောင်ဆောင်ရွက်ဖို့အကြံပေးထားပါတယ
်။တည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာဥပဒေပြုအာဏာအညီအမျှရှိပြီးစိတ်ကြိုက်ဥပဒေပြုနိုင်တဲ့သဘောကိုတွေ့ရပါတယ်တဲ့။ဒါကြောင့်ဥပဒေပြုရမယ့်နယ်ပယ်နဲ့တာဝန်ကိုခွဲခြားဖို့အကြံပေးထားပါတယ်။တိုင်းသာကိစ္စ၊ဖက်ဒရယ်ကိစ္စနဲ့ဗဟိုချုပ်ကန့်မှုရောပါးရေးကိစ္စမျိုးကိုအမျိုးသားလွတ်တော်မှာဆွေးနွေးသင့်ပြီးစီးပွားရေး၊လူမှုရေးနဲ့လုံခြုံရေးကိုပြည်သူ့လွှတ်တော်မှာဆွေးနွေးသင့်တယ်လို့ဆိုပါတယ်။လွှတ်တော်ကျင်းပမဲ့ဤရက်ကိုသိနိုင်ဖို့အတွက်လွှတ်တော်ပြက်ကတိန်ရှိဖို့လိုပါတယ်။ဒါမှပဲလွှတ်တော်ကိုယ်စားလှယ်တွေဟာမိမိလုပ်ငန်းတာဝန်ကိုထိထိရောက်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်။အခုတော့လွှတ်တော်ပြက်ကတိန်မရှိတဲ့အတွက်လွှတ်တော်ကျင်းပမဲ့အချိန်စရားနဲ့အစီအစဉ်ကိုထိပ်ပိုင်းခေါင်းဆောင်တွေကစိတ်ကြိုက်ရေးဆွဲတယ်လို့ဖြစ်နေပါတယ်။
ရတအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စတာတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပြည့်စုံဆွေးနွေးဖို့လိုပါတယ်။ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပေးတဲ့အခွင့်အရေးကိုထိရောက်စွာအသုံးချနိုင်ဖို့အရေးကြီးပါတယ်။လွှတ်တော်စွမ်းအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေဖော်ရပါလိမ့်မယ်။ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်내နဲ့တိုင်းအဆင့်အထိကျယ်ကျယ်ပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်။လွတ်တော်ဟာကိုထူကိုထန်းဤနဲ့ရှင်သန်လာရမှာဖြစ်ပါတယ်။ဒီလိုဖြစ်လာအောင်အယတအသင်းအဖွဲ့နိုင်ငံရေးပါတီဆက်စားတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းပြဿနာကိုပြည်သူလွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာဆွေးနွေးဖို့ပြက်ကွက်တာဟာတာဝန်မဲ့တယ်လို့ဖြစ်နေပုံကိုလည်းပြည်သစ်ပညာရှင်ဒေါက်တာရေနော့ဒ်အာဂတူကလွန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ထုတ် DVB သတင်းဆောင်ပါမှာရေးထားပါတယ်။စစ်တပ်လွတ်ပုံကံပုံကိုပြည်တော်စုလွတ်တော်မှာရောရခိုင်ပြည်နယ်လွတ်တော်မှာရောမင်းမြန်းဖို့ပြက်ကက်တာကိုအားနည်းချက်အဖြစ်သတ်မှတ်ထားပါတယ်။အစိုးရကိုအကြီးအမျိုးပြက်စီမဲ့မိဂုံးမျိုးကိုအာဏာရပါတီကိုယ်စားလှယ်တွေရှောင်ရှားနေတာဟာပြည်သူကိုယ်စားလှယ်တာဝန်ပြက်ကက်တယ်လို့ဖြစ်နေတယ်လို့လေရင်းနော့အာဂတူက DVB ဆောင်းပါးမှာတုံ့တက်ထားပါတယ်ခင်ဗျာ။